Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် February 10ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်တွေကို line to meter 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုက်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါပါ။အင်္ဂါနေ့ကလုတ်တဲ့နူးဟမ်ရှယ်ပြည်နယ်အမေရိကန်သမ္မတလောင်းပနမရွေးချယ်ပွဲမှာ Bernie Sanders နဲ့ Donald Trump တို့အတီးတီးအနိုင်ရပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်သစ်ဖြစ် Scott Marciel ကိုအထက်လူတော်ကအတီးပြုပေးလိုက်ပါပြီ။ American ASEAN ထိပ်သီးဆွေးနွေးပွဲကိုရှေ့သတင်းပတ်ထဲသမ္မတ Barack Obama ကအင်ရှင်ဖြစ်လက်ခံကျင်းပပါမယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီးသစ်အဖြစ်ဆိုပြုထားတဲ့ Scott Marciel ကို American ထက်လွတ်တော်ကအတည်ပြုလိုက်တဲ့အတွက်မြန်မာနိုင်ငံဘက်ကဘယ်လိုတုံ့ပြန်ထားပါသလဲ
။မြန်မာနိုင်ငံဖို့မျိုးတုတ်တက်မှုပေါ်မှာသူ့အနေနဲ့ပါဝင်ပြီးတော့နော်ဒီကိုယ်တို့ဟလာဒီအစိုးရအန်ဒလာအပါဝင်နောင်လာမဲ့အစိုးရနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်သွားနေ
ပြီ။မြန်မာနိုင်ငံကြားရဲ့ဒုဝန်ကြီးဦးတန်းကျော်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူတမတော်လေရင်တစင်းပြက်ကြခဲ့လို့လူသေဆုံးမှုတွေရှိခဲ့တဲ့အကြောင်းနဲ့ American ရွေးကောက်ပွဲအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်သိန်းနဲ့မသိငီထိုက်တို့ကပြောပြပေးပါအောင်ရှင်။
အင်္ဂါနေ့ကလုတ်တဲ့ New Hampshire Primary American သမ္မတလောင်းပနမရွေးချယ်ပွဲမှာ Democratic Party ဘက်ကအထက်လူတော်မှ Bernie Sanders အနိုင်ရပြီး Republican Party ဘက်မှာတော့ Billionaire တထေးကြီး Donald Trump ကအနိုင်ရသွားပါတယ်။ဒါဟာဖြင့်2016ခုနှစ် American သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်းပနမရွေးချယ်ပွဲတွေမှာသူတို့နှစ်ယောက်ပထမဆုံးအနိုင်ရတာပါ။မဲယုံရေအတွက်89ရာခိုင်နှုန်းရေအတွက်ပြီးချိန်မှာ Sanders က Democratic မဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကိုရထားပြီးနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton က38ရာခိုင်နှုန်းအနိုင်ရပါတယ်။ယူကော့ပွဲဝင်တဲ့လူပိုများတဲ့ Republican Party ဘက်မှာတော့ Trump ကမဲရည်တွဲရဲ့35ရာခိုင်နှုန်းကိုရပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich က16ရာခိုင်နှုန်းနဲ့ဒုတိယနေရာရပါတယ်။အခုမဲရလတ်တွေဟာဒီအကြိုရွေးချယ်ပွဲမတိုင်ခင်မကြာသေးခင်ကထွက်ထားတဲ့လူထုစစ်တမ်းတွေကရလတ်တွေနဲ့ကိုက်ညီပါတယ်။လူထုစစ်တမ်းတွေမှာ Vermont ပြည်နယ်အထက်လူတော်မှ Sanders နဲ့တထေးကြီး Trump တို့ကသူတို့ရဲ့ပြိုင်ပွဲတွေကို10ရာခိုင်နှုန်းကျော်အသားရထားတာပါ။ February 20နေ့မှာလုံမဲ့နောက်တစ်ချိန်ပနမရွေးချယ်ပွဲတွေကိုတော့Democratic Party အတွက် Nevada ပြည်နယ်နဲ့ Republican Party အတွက် South Carolina ပြည်နယ်မှာလှုပ်ကြပါမယ
်။ Syria နိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှတီးထန့်ဆွေးနွေးပွဲတစ်ခုပြုလုပ်ဖို့ရှိပါတယ်။ Russia တို့ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အပံ့နဲ့ Syria အစိုးရတပ်ဖွဲ့တွေ Syria နိုင်ငံအလက်ပိုမြို့တွင်းကသဘုံတွေကိုထိုးစစ်ဆင်နေတာဖြစ်ပါတယ်။ Syria အစိုးရရဲ့ထိုးစစ်တွေကြောင့်နိုင်ငံမြောက်ပိုင်းအလက်ပိုမြို့ကနေတူရကီနယ်စပ်ကိုတောင်းနေချီတဲ့ဒုက္ခသည်တွေထွက်ပြေးနေကြရပြီးစိုးရိမ်မှုတွေတိုးလာနေသလိုဒေသတွင်းမှာလည်းလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာဘေးဒုက္ခတွေကြားရောက်လာမဲ့အရေးကုလသမဂ္ဂနဲ့အထောက်အကူပေးရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။ထိုးစစ်တွေစခဲ့ချိန်ကစလို့အရက်သား100လောက်အပါအဝင်အနည်းဆုံးလူပေါင်း900လောက်သေဆုံးခဲ့ရပြီးဖြစ်တယ်လို့ဗီတင်အခြေစိုက်စီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။အလက်ပိုမျိုးရင်းမှာဘာတွေဖြစ်နေတယ်လဲဆိုတာနဲ့မြို့ကိုပေးပို့နေတဲ့အထောက်အကူပေးရေးလုပ်ငန်းစဉ်ပေါ်မှာတိုက်ခိုက်မှုတွေကဘလို့တက်ရောက်မှုရှိနေလဲဆိုတာဒီအပေါ်မှာအထူးစိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့ရဲ့အကြီးအကဲ Stephen O'Brien ကမနေ့အင်္ဂါနေ့ကပြောပါတယ်အလိုအဆုံနဲ့လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ချက်အဖြစ်ဘုံကျဲတာတွေကိုရပ်ဖို့ဒုတိယအချက်ကထွက်ပြေးလာသူတွေနေဆက်ဖြတ်ကျော်ဝင်ရောက်ပြီးအထောက်အကူတွေရရှိစေဖို့အတွက်နေဆက်တွေကိုအသေးအချာဖွင့်ထားပေးဖို့ဖြစ်ပြီးဒါရီကိုဆက်လက်ဖိအားပေးသွားရမှာဖြစ်တယ်လို့လေကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့ရဲ့အကြီးအကဲကပြောဆိုခဲ့ပါတယ်
။အီရတ်နိုင်ငံရာမာဒီမြို့နယ်ပတ်ဝန်းကျင်ဒေသတွေကို IS စစ်သွေးကြောတွေလက်ထက်ကနေအီရတ်တပ်ဖွဲ့တွေကလုံးဝပြန်ရယူလိုက်ပြီလို့ပြောပါတယ်။ဒါပေမဲ့ IS အစွန်းရောက်တွေကမြို့တဝမ်းမှာထောင်သွားတဲ့ထောင်ပေါင်းများစွာသောဘုံတွေကိုရှင်းဖို့ကိစ္စလုပ်ကြရတော့မှာပါ။ IS အစွန်းရောက်တွေကိုမြို့လေကောင်ကနေတိုက်ထုတ်ပစ်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကရာမာဒီမြို့ကိုပြန်ရပြီလို့အီရတ်အစိုးရကပထမအကြိမ်ကြေညာခဲ့ပေမဲ့တမျိုးလုံးကိုအပြည့်အဝထိန်းချုပ်နိုင်ပြီဆိုတာကိုတော့ဒီသတင်းပတ်မှာမှကြေညာနိုင်တာပါအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကစစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေတိုက်ထုတ်နိုင်ဖို့အထောက်အကူပြုခဲ့ပါတယ်ရာမဒီမျိုးကို IS စစ်သွေးကြွတွေကပြီးခဲ့တဲ့နှစ်မေလမှာတင်ပိုက်ခဲ့တာဖြစ်ပြီးဒါဟာအီရတ်အစိုးရနဲ့စစ်ဖက်အပေါ်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်မြင်ရပါတယ်မျိုးပေါ်မှာအရက်သားတွေမရှိသလောက်ဖြစ်နေပြီးကြံရိတ်ခဲ့တဲ့အပြည့်အစည်ပမာဏဟာမယုံနိုင်လောက်အောင်ပဲလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောကြပါတယ်အခုဆိုရင်2014ခုနှစ်မှာ IS အစွန်းရောက်တွေတင်ပိုက်လိုက်တဲ့မိုဆူးမြို့ကိုပြန်ရဖို့အီရတ်တပ်ဖွဲ့တွေအာရုံစိုက်လို့တော့မယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာအီရတ်သံတမန်ကြီးလူကမန်ဖော်လီက VOA ကိုပြောပါတယ်။ဒါပေမဲ့ရာမာဒီမြို့သိမ်းတိုက်ပွဲလိုပဲအခုတိုက်ပွဲဟာလည်းအီရတ်တပ်ဖွဲ့တွေရဲ့တိုက်ပွဲပဲဖြစ်ပြီးပြည်ပတပ်ဖွဲ့တွေနဲ့မဆိုင်ဘူးလို့သံတမန်ကြီးဖော်လီကပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ဓာအပိစက်ယုံတွေရဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကိုလျှော့ချမယ်သမ္မတအိုဘားမားရဲ့အစီအစဉ်ကိုတရားရုံးချုပ်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်သမ္မတအိုဘားမားကရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးနည်းလမ်းတစ်ခုအနေနဲ့ဩဂုတ်လအတွင်းကကြေညာခဲ့တဲ့စီးမျဉ်းစည်းကမ်းတွေအရနိုင်ငံရဲ့ဓာအပိစက်ယုံတွေဟာအခု2016ခုနှစ်စက်တင်ဘာလမတိုင်ခင်မှာ2005ခုနှစ်တုန်းကရှိခဲ့တဲ့ဓာငွေထုတ်လွှတ်မှုအဆင့်ရဲ့32ရာခိုင်နှုန်းလျှော့ချရမှာဖြစ်ပါတယ်။တန်းစင်နဲ့ဓာအပိစက်ယုံစီမံကိန်းကိုပြည်နယ်28ခုကစတင်ပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီ EPA ကအလွန်အကျွံလှုပ်ဆောင်လာနိုင်ပြီးဒီလိုလှုပ်ဆောင်မှုကြောင့်ကုန်ကျစရိတ်မြင့်လာမယ်စီးပွားရေးလုပ်ငန်းတွေအပေါ်မလိုအပ်ဘဲအထင်အားစရာဖြစ်လာနိုင်တယ်လို့ဆိုပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်တရားဥပဒေကြောင့်အရာဖြည့်ရှင်းလှုပ်ဆောင်ပြီးချိန်ထိသမရရဲ့ညွှန်ကြားချက်အသစ်တွေကိုဆိုင်းငံ့ထားရမယ်လို့တရားရုံးချုပ်ကမနေ့အင်္ဂါနေ့ကအမိန့်ချခဲ့တာဖြစ်ပါတယ်အောက်တရားရုံးတစ်ခုဖြစ်တဲ့ Washington DC ရဲ့အယူခံတရားရုံးကတော့ဒီအမှုကိုဇွန်လထဲမှာကြားနာဖို့ရှိပြီးဒီနောက်မှာမှတရားရုံးချုပ်ကကြားနာနိုင်ပွဲရှိပါတယ
်။ New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေဘူဒူဟူညက်နေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်တွေဖြစ်ခန့်ဖို့သမရဘရတ်ကိုဘာမကအမည်စင်းတင်သွင်းထားတဲ့ဝိုင်ယန်တန်တမန်စကော့မာဆီယယ်ကိုကန့်ကွက်မဲမရှိဘဲထောက်ခံမဲ90အပြည့်နဲ့ထက်လွတ်တော်ကအင်္ဂါနေ့မှာတင်ကြီးတညွတ်တဲ့အတည်ပြုပေးလိုက်ပါပြီ။မစ္စတာမာစီယယ်ဟာအရှိအရှာရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်2013ခုနှစ်ကတည်းကတာဝန်ယူထားတာပါလက်ရှိတန်မတ်ဒရက်မစ်ချိုးနေရာမှာအစားထိုးတာဝန်ယူမဲ့မစ္စတာမာစီယယ်ဟာဗီယက်နမ်ဖိလစ်ပိုင်အင်ဒိုနီးရှားတူရကီနဲ့ဘရာဇီးလနိုင်ငံတွေမှာလည်းတာဝန်ထမ်းဆောင်မှုပါတယ်မစ္စတာမာစီယယ်ကိုသမ္မတဥပမာကပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကအမည်စင်းတင်သွင်းထားတာပါဒါပေမဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးအရာတန်ခတ်ရေးယူမှုတွေကိုအမေရိကန်အစိုးရကရှော့ပေါ်ပေးတော့မလားဆိုပြီးကွန်ဂရက်လွှတ်တော်အမတ်တွေကြားမှာစိုးရိမ်ကြတာကြောင့်အထက်လွှတ်တော်ကနေအတည်ပြုပေးဖို့ကိစ္စနည်းနည်းနှောင့်နှေးခဲ့ရတာပါမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေတိုးတက်အောင်အပြည့်အဝမလုပ်ဆောင်သေးခင်တန်ခတ်ရည်ယူထားတာကိုရှော့ပေါ်ပေးလိုက်မှာအမေရိကန်လွှတ်တော်အမတ်တွေကစိုးရိမ်တာပါအင်္ဂါနေ့အထက်လွှတ်တော်ကအတည်ပြုပြီးချိန်မှာတော့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကွန်နယ်ကလက်ရှိတန်မကြီးမစ္စတာမစ်ချယ်ကိုရောတန်မတ်သည့်မစ္စတာမာဆီယယ်ကိုပါချီးကျူးစကားပြောပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံ10နိုင်ငံကခေါင်းဆောင်တွေကယ်လီဖိုးနီးယားပြည်နယ်ပန်းစပရင်စနီကကျေးလက်အင်ယာကြီးမှာနောက်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကသူပိုင်ဆိုင်ချောင်းပို့ပြီးပြတ်တာလာတဲ့အချိန်မှာပဲအခုအစည်းအဝေးထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲကနေရလတ်တစ်ခုခုထွက်လာမယ်ဆိုတဲ့အပေါ်မှာမျှော်လင့်ချက်ကြီးကြီးမထားကြဖို့လဲသုံးသပ်သူတွေကသတိပေးကြပါတယ်။အမေရိကန်သမ္မတအိုဘားမားရဲ့သမ္မတတက်တန်နောက်ဆုံးနှစ်မှာကျင်းပတဲ့ဆွေးနွေးပွဲဖြစ်ပြီးဒီဆွေးနွေးပွဲကနေခိုင်မာပြတ်သားတဲ့သဘောတူညီချက်တစ်ခုခုထွက်လာဖို့တိတ်မျှော်လင့်စရာမရှိဘူးလို့ Singapore Institute of International Affairs ရဲ့အကြီးအကဲ Simon Tay ကသူ့အမြင်ကိုပြောဆိုခဲ့ပါတယ်။တရုတ်နဲ့ရေပြင်ပိုင်နဲ့ငင်းပွားနေတဲ့နိုင်ငံတွေထဲမှာဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကတော့အမေရိကန်ပြည်ထောင်စုထံကလုံခြုံရေးအာမခံချက်ပို့ပြီးရယူလုံနေတာဖြစ်ပြီးစကလုံးလှလာတုံးပြီးတရုတ်အစိုးရဘက်ကရည်တည်ပြောဆိုနေကြတဲ့တခြားအာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့လည်းကွဲကွာသွားစေပါတယ်ဒီအချက်ကြောင့်လည်းကယ်လီဖိုးနီးယားမှာပြုလုပ်တဲ့အစည်းအဝေးပွဲကနေပြတ်သားတဲ့တမူထူးခြားတဲ့ကြီးညာချက်တစ်ခုခုထွက်လာဖို့ခက်ခဲသွားစေနိုင်ပါတယ်ဟောင်ကောင်တက္ကသိုလ်နိုင်ငံတကာဥပဒေဆိုင်ရာပေါမောက်ခချင်းလင်းလင်းကတော့အမေရိကန်ပြည်ထောင်စုအနေနဲ့တောင်တရုတ်ပင်လယ်ပြင်ရင်ဆိုးရင်ချက်ကလွတ်လပ်စွာရေချောင်သွားလာမှုအတွက်ဖြစ်ပြီးဒီအရေးကိုပဲညီလာခံမှအဓိကထားဆွေးနွေးမယ်လို့ပြောဆိုပါတယ်။အမေရိကန်သမ္မတဥပမအစိုးရအဖွဲ့ကအာဆီယံဟာအာရှနဲ့ပစိဖိတ်ဒေသတွင်အမေရိကန်ရဲ့အင်အားချင်းကွင်ညာညှိထားနိုင်ဖို့ပထဝီနိုင်ငံရေးအရာအဓိကထောက်တိုင်တစ်ခုအဖြစ်ရှုမြင်ထားသလိုဖွံ့ဖြိုးဆဲဒေသတွင်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဆောင်ရွက်လိုနေတာလည်းဖြစ်ပါတယ်။
တိုင်ဝမ်ကျွန်းတောင်ပိုင်းမှာပြီးခဲ့တဲ့သတင်းဘက်ကငလျင်ကြီးလှုပ်လို့ပြိုကျသွားတဲ့လူနေအဆောက်အဦတစ်ခုကိုဆောက်လုပ်တော့ကတာဝန်ရှိသူကိုဖမ်းထားတော့မှာပဲ။ငလျင်တန်ကနေအသက်မတည်ကျန်ရစ်သူတွေရှိနေဦးမလားဆိုတဲ့မျှော်လင့်ချက်နဲ့အပြည့်စည်ပုံတွေကြမှာရှာဖွေရေးဆက်လုပ်နေပါတယ်။ထိုင်နန်းမြို့ကဝေကွန် Golden Dragon 18ထပ်အဆောက်အဦကိုတိစောက်ခဲ့တဲ့ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းလင်မင်းဝီနဲ့တခြားအကြီးအကဲအောင်နှုတ်ဦးတို့ကိုဖမ်းထားတာပါ။လူသေးဆုံးတဲ့အထိဖြစ်ရတဲ့ပေါ်လျော်မှုနဲ့သူတို့ကိုဆွဲချက်တင်ထားပါတယ်။စာအုပ်ကိုဆောက်လုပ်တာမှာတုံးခဲ့တဲ့နီလန်းတွေပစ္စည်းတွေနဲ့ပတ်သက်ပြီးငလျင်လှုပ်ပြီးတဲ့နောက်ပိုင်းမှာမိခုံးတွေထွက်လာတာပါ။စာအုပ်ရဲ့နေရံတွေထဲမှာတံပူးတွေ၊ရေမြုပ်တွေထည့်ဆောက်ထားတာကို အပြည့်စည်းပုံတွေကိုရိုက်ယူထားတဲ့တပုံတွေမှာတွေ့ရတာကြောင့်လည်းအဲ့ဒီလိုမျိုးကနေထွက်လာတာပါပြီးခဲ့တဲ့စနေနေ့ကလှုပ်ခတ်တဲ့ပြင်းအား 6.4 ငလျင်ကြီးကြောင့်ထိုင်းနှမ်းမျိုးကတခြားအဆောက်အဦဒါဇင်ပေါင်းများစွာပျက်စီးသွားတာဒါမှမဟုတ်အပြင်းထန်ထိခိုက်သွားတာတွေရှိပေမဲ့လည်းအဲ့ဒီအဆောက်အဦကတော့ပြိုကျသွားတဲ့တခုတည်းသောအကြီးမားဆုံးအဆောက်အဦပါငလျင်ကြောင့်လူ43ယောက်ထဲမှနေတည်ဆုံတယ်လို့ယူဆထားပါတယ်လူနေအဆောက်အဦအပျက်စီးပုံတွေထဲကနေလူပေါင်း300ကျော်ကိုကယ်တင်ခဲ့ပြီးနောက်ထပ်လူ100ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးတော့အပျက်စီးပုံတွေထဲမှာပိတ်မိနေလို့ယူဆကြပါတယ်
။မြောက်ကိုရီးယားနိုင်ငံကမကြာသေးခင်ကပဲနျူကလ িয়ার ဆန်းသတ်မှုနဲ့ဒုံးပျံပြစ်လွတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပူးရဲလုက္ကန်နေတဲ့ဆက်မှုဆောင်ရဲ့လုပ်ငန်းဆောင်တာအလုံးကိုဆိုင်းငံ့တယ်လို့တောင်ကိုရီးယားကပြောဆိုလိုက်ပါတယ်။ကိစန်းဆက်မှုဆောင်ကဝင်ငွေတွေကိုမြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့ပယ်တင်တပ်ဒုံးဖွံ့ဖြိုးရေးအစီအစဉ်တွေမှာအသုံးပြုမဲ့အရေးကနေကာကွယ်နိုင်ဖို့တောင်ကိုရီးယားအစိုးရကအခုလိုဆောင်ရွက်တာဖြစ်တယ်လို့ပြန်လည်ပေါင်းစည်းဝင်ကြီးကသတင်းထောက်တွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြောက်ကိုရီးယားတို့လွှတ်တင်လိုက်တဲ့တာဝတ်ပြည့်ဒုံးမြန်ကတော့အရင်လွှတ်တင်ခဲ့ဖူးတဲ့ပုံစံအတိုင်းပဲလွှတ်တင်တာဖြစ်နိုင်တယ်လို့လည်းစစ်တပ်ရရှိတွေနဲ့ကြွမ်းကျင်သူတွေကသုံးသပ်ပြောဆိုကြပါတယ်ရှင
်။ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြွကြွသိမ်းနဲ့မသိငီထိုက်တို့ကြီးညာပေးကြတာပါခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရင်းဦးဆုံးအနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးတည်ခန့်အားမဲ့အကြောင်းဒီပြုချက်ပေါ်အမြင်သဘောထားကိုတင်ပြပေးပါမယ်2016ခုနှစ်နှစ်လယ်ပိုင်းလောက်မှာတာဝန်လွှဲပြောင်းယူတော့မယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးအသစ်ဖြစ်ဆိုပြုထားတဲ့စကော့မာရှယ်ကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်တဲ့အတွက်မြန်မာနိုင်ငံဂျာယီဝန်ကြီးဌာနကကြိုဆိုလိုက်ပါတယ်စကော့မာရှယ်ဟာအာရှရေးရာကျွမ်းကျင်သူတဦးလည်းဖြစ်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးမှာပါဝင်ကူညီဖို့လည်းမျှော်လင့်တယ်လို့နိုင်ငံခြားရေးဒုဝန်ကြီးကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်မှုအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့အယ်လန်မာရှယ်ကိုအမေရိကန်အထက်လွှတ်တော်ကနေကန့်ကွက်မယ်မရှိအတည်ပြုလိုက်ပါတယ်။ရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကလည်းအတည်ပြုပြောဆိုပြီးတာဝန်လွှဲပြောင်းရေးတွေကိုနောက်ပိုင်းမှတင်ထုတ်ပြန်သွားမယ်လို့အခုလိုပြောပါတယ်
။ On February 9th, the US Senate confirmed Scott Marciel as the next ambassador to Burma.We will share details regarding Ambassador Mitchell's departure and
Scott Marciel ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးအဖြစ်တာဝန်ထမ်းဆောင်ဖို့အတွက် February 9ရက်နေ့မှာအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လက်ရှိသံမကြီး Mitchell တာဝန်ပြီးဆုံးချိန်မှာပြန်လည်ထွက်ခွာဖို့နဲ့သံမကြီးအသစ် Marciel ကိုရောက်လာမယ့်အချိန်တွေကိုနောက်ပိုင်းမှာအသေးစိတ်သတင်းထုတ်ပြန်သွားပါမယ်
။လက်ရှိသံအမတ် Derek Mitchell ရဲ့တက်တန်းကုန်ဆုံးမဲ့2016ခုနှစ်ဇွန်လနောက်ပိုင်းမှာလာရောက်တာဝန်ထမ်းဆောင်ရမှာပါ။တအမကြီးအစ်စ်ဖြစ်လာမဲ့ Scott Marshall ဟာအရှေ့အာရှနဲ့ Pacific ရေးရာမှာကျွမ်းကျင်သူတဦးဖြစ်တာကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာထဲထဲဝင်ဝင်ပူးပေါင်းကူညီနိုင်လိမ့်မယ်လို့မျှော်လင့်ပြီးကြိုဆိုတယ်လို့နိုင်ငံခြားရေးဒုဝန်ကြီးဦးတန်ကျော်ကအခုလိုပြောဆိုလိုက်ပါတယ်
။အဲဒီဟို Scott Marshall မြန်မာအကြောင်းနဲ့သူတည်တည်သားပဲလေအရင်တော့လည်းအင်ဒိုနီးရှားမှာသူလုပ်ခဲ့တယ်ဒါမှနဲ့လုပ်ခဲ့တယ်ပေါ့နော်အဲ့တော့ဟိုအေရှားအကြောင်းကိုလည်းတည်နေတာပေါ့အေရှားအလား mentality တဲ့သူ read တို့ဟို read လုပ်နိုင်တဲ့ပုံကိုတယောက်ပေါ့လေနော်ကိုတို့အနေနဲ့ကတော့ဟလားဒီတာမတ်တဲ့တယောက်လာတဲ့ပုံမှာဟလားကြိုးစားတယ်အမှန်တည်းပြောရရင်တော့ကိုတို့အနေနဲ့ဟလားတူလာတဲ့ကိစ္စကိုကြိုးစားတယ်သူ့အနေနဲ့ဟလားမြန်မာနိုင်ငံရဲ့နော်ဒီရှေ့သွားမဲ့ဒီခီးလန်းပေါ့နော်ဟလားဒီမိုကရေစီနဲ့ဟလားဒါမြန်မာနိုင်ငံဖော်ပြတုတ်တဲ့ပုံပေါ်မှာသူ့အနေနဲ့ပါဝင်ပြီးတော့နော်ကိုတို့ဟလားဒီဆိုကအန်ဒလာအပါအဝင်နောင်လာမဲ့အစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားနေတယ်လို့ကိုရောလိုပဲယုံကြည်ထားတယ်လေ
လက်ရှိမြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ရဲ့ဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေစတင်နေပြီးမတ်လ18ရက်နေ့နောက်ပိုင်းမှာတော့သမရရွေးချယ်ရေးလုပ်ငန်းစဉ်တွေပြုလုပ်မှာဖြစ်ပါတယ်ဧပြီလမှာအစိုးရတည်တရားဝင်တက်လာတဲ့အခါမှာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအများကြီးရင်ဆိုင်ရမှာဖြစ်တာကြောင့်မြန်မာနိုင်ငံမှာလာရောက်တာဝန်ထမ်းဆောင်မဲ့တန်အမတ်ကြီးအစ်စ်အနေနဲ့အတော်ကိုစူးစမ်းအားထုတ်ရလိမ့်မယ်လို့နိုင်ငံတကာအရေးကြွမ်းကျင်သူထောက်တာခင်စောဝင်းကအခုလိုသုံးသပ်လိုက်ပါတယ်
။စကော့မာစီလာမဲ့အချိန်ချက်လို့ရှိရင်ပို့ပြီးတော့စိန်ခေါ်မှုတွေများလိမ့်မယ်။နော်။ဆိုတော့အရင်ကတော့ကဲဥသိမ်းစိန်စုရတယ်လက်ထက်ပေါ့ကွာ။ဟိုဒီမိုကရေစီနဲ့အရသာစုရ Divine ပေါ့နော်။ပြောရဲအဆင်ဆင်သွားနေကြတာဟုတ်အခုကျတော့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီရသားအစိုးရဘက်ကိုပို့ပြီးတော့ရှင်းလာတယ်လေတစ်ချိန်တည်းမှာလည်း အစိမ်းခေါ်မှုတွေခက်ခဲတွေပို့ပြီးတော့များလာတယ်အဲ့ဒါကဘယ်လို့မှငင်းလို့မရဘူးနော်အဲ့ဒါကြောင့်မလို့ Scott Martial လာတဲ့အချိန်ဆိုလို့ရှိရင်လည်းပို့ပြီးတော့သူ့အနေနဲ့ဟိုကျိုးခံအားထုတ်အောင်လည်းထင်တယ်နော်
အခုအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဝန်ကြီး Scott Marshall ဟာ2009ခုနှစ်ကနေ2010ပြည့်နှစ်ထိအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြားရေးဝန်ကြီးအပြင်အာဆီယံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအကြိမ်ကြိမ်လာရောက်ခဲ့ပူပါတယ်။2010ကနေ2013ခုနှစ်ထိလည်းအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုလက်ရှိမှာတော့အရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးတာဝန်ကို2013ခုနှစ်မှာစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ရှင်
။မသိငီလင်းတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တက်မတော်လေရင်တစင်းပြတ်ကျခဲ့လို့လူသေဆုံးမှုတွေရှိတဲ့အကြောင်းကိုတင်ပြပေးပါမယ်။နေပြည်တော်လယ်ဝဲမြို့နယ်အတွင်းမှာဒီကနေ့မနေ့ပိုင်းကတက်မတော်လေရင်တစင်းပြတ်ကျခဲ့ပြီးလေရင်မှာလိုက်ပါလာသူ5ဦးမှာ4ဦးကပွဲချင်းပြီးသေဆုံးခဲ့ပြီး2ဦးကတော့ဆေးရုံရောက်မှကွယ်လွန်ခဲ့ပါတယ်။ပြတ်ကျသွားတဲ့လေရင်ဟာနေပြည်တော်လေရင်ကွင်းကနေထွက်ခွာပြီးမကြခင်မှာပဲဆက်ချွတ်ယွင်းသွားတာကြောင့်ပြတ်ကျခဲ့တာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီကနေ့ပြတ်ကျခဲ့တဲ့လေရင်ဟာတက်မတော်လေက Beechcraft 1900D မျိုးစားအလဆားတေယူပို့ဆောင်ရေးလေရင်ဖြစ်ပြီးမနေ့9:42မိနစ်အချိန်ကပြတ်ကျခဲ့တာဖြစ်ပါတယ်လေရင်ဟာနေပြည်တော်လေစိတ်ကပြန်တက်ပြီးမကြခင်ပြတ်ကျခဲ့ရမှာလေရင်ပေါ်မှာလိုက်ပါသူ5ဦးလုံးသေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရနေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့အေလာရဲစခန်းကရဲအရာရှိတဦးကပြောပါတယ
်ကျွန်တော်တို့လေဝီမြို့နယ်ရှိပြည်သားပုစုကြံကင်းပါကြံကင်းကတောင်ဘက်ဟိုတဖာလုံးတော့တဖာလုံးလေငွေနေပြီးတော့အပြီးဆိုင်လေငွေမြောက်ဖက်နောက်ဘက်နှစ်ဖာလုံးအဲ့လောက်ပါအားလုံးက5ဦးပါ5ဦးပါ5ဦးမှာ4ဦးကတစ်ခါတည်းစီတယောက်ကစီအောင်မှာစီအားလုံးပြီးပါဟုတ်ကဲ့တမတော်ပိုင်းကြီးတမတော်စားတွေ
တေဆုံးသွားသူတွေကတော့ဘုံမူအောင်ကျော်မိုးဘိုကြီးအောင်ပိုင်ဆိုဘိုကြီးထင်ကျော်ဆိုဒုတက်ကျကျော်ထင်းနဲ့ဒုတက်ကျလှဝင်းထွန်းတို့ဖြစ်ပြီးဒုတက်ကျလှဝင်းထွန်းကတော့ဆေးရုံရောက်ပြီးချိန်မှကွယ်လွန်ခဲ့တာဖြစ်တယ်လို့ဆက်ပြောပါတယ်။လေရင်ပြက်ကျတာနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနကပုံမှန်စမ်းသပ်ပြန်တန်းစဉ်ဆက်ချွေရင်းတာကြောင့်ပြက်ကျတာလို့သတင်းထုတ်ပြန်ထားပြီးပြက်ကျတဲ့အခြေအနေအသေးစိတ်ကိုတာဝန်ရှိသူတွေကစစ်ဆေးဆောင်ရွက်နေကြောင်းဖော်ပြပါတယ်။2014ခုနှစ်ဇွန်လအတွင်းကလည်းတက်မတော်လေက mid-29 အမောင်းတင်လေရင်တစည်းဟာမကွေးတိုင်းဒေသကြီးမြို့တင်မြို့နယ်အတွင်းမှာပြက်ကျခဲ့ပါတယ်။အဲ့ဒီပြက်ကျမှုဟာ hydraulic ပိုင်ပေါက်ကွဲတာကြောင့်လို့သတင်းထုတ်ပြန်ခဲ့ပြီးလေရင်မှု2ဦးဟာလေထီးနဲ့ခုန်ဆင်းနိုင်တာကြောင့်လွတ်မြောက်ခဲ့ပါတယ်။2010ခုနှစ်အတွင်းကတော့တရုတ်နိုင်ငံလို့အမောင်းတင် F7 ဂျက်တိုက်လေရင်ဟာရန်ကုန်လေစိတ်ကိုဆင်းသက်စင်မှာပြက်ကျခဲ့တာကြောင့်လေရင်ပေါင်း2ဦးသေဆုံးခဲ့ရပါတယ်။
ကိုမိုးစောတည်င်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့လွတ်တော်ကိုယ်စားလှယ်တစ်တွေဟာပြည်သူတွေအတွက်ဘာတွေလုပ်ပေးကြမလဲဆိုတဲ့အလက်ကိုတလက်ကြည့်ကြရအောင်ပါလွန်ခဲ့တဲ့9နှစ်ကစစ်ဗိုလ်ချုပ်ဟောင်းအများစုအရဖို့လဲပြီးလွတ်တော်3ရကိုဖွဲ့စည်းပြီးဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်ကြွေးကြော်ခဲ့ပါတယ်ပြည်သူအတန်လွတ်တော်အတန်ဆိုပြီးဥပဒေပြုရေးအတွက်လွတ်တော်အတွင်းမှာဆောင်ရွက်ပေးမယ်ဆိုတဲ့ပထမအကြိမ်လွတ်တော်တွေရဲ့လှုပ်ဆောင်ချက်တွေကိုပြည်သူအများစုကအားမလို့အားမရဖြစ်ခဲ့ရပါတယ်ပြည်သူအများစုထောက်ခံမှုနဲ့ရွေးချယ်တင်မြှောက်ထားကြတဲ့ကိုယ်စလဲတွေလွတ်တော်တွင်နေရယူလာကြတဲ့ဒီတစ်ခေါက်ဒုတိယအကြိမ်စီဝေးကိုဖေဖော်ဝါရီ1ရက်နေ့မှာစတင်လိုက်တဲ့အခါကိုယ်စလဲအများစုဟာလူလူရဲ့အကျိုးကိုဆောင်ရွက်သွားမယ်လို့ကတိကဝတ်ပြုခဲ့ကြပါတယ်။ဒီအကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထဲအောင်ကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။2015ခုနှစ်ထွေထွေရွေးကောက်ပွဲကြီးမှာပြည်သူတွေစိတ်ကြိုက်မဲပေးဆုံးဖြတ်ပြီးလွတ်တော်ကိုယ်စလဲတွေကိုရွေးချယ်ခဲ့ပါတယ်။ပြည်သူတွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ခဲ့တဲ့ဒီရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရပြီးလွတ်တော်တွေမှာအစိုးရဖွဲ့နိုင်လောက်တဲ့အထိနေရာယူနိုင်ခဲ့တာပါ။ဒါကြောင့်လည်းလွတ်တော်တွေပြန်လည်အသက်ဝင်လာမလားဆိုတဲ့ပြည်သူတွေရဲ့မျှော်လင့်ချက်ဟာအထွတ်ထိပ်ကိုရောက်ခဲ့ပါရယ်။ပြည်သူတွေရဲ့ဆန္ဒနဲ့အညီတင်မြှောက်ခဲ့ကြတဲ့လွတ်တော်ကိုယ်စားလှယ်တွေပထမဆုံးအကြိမ်လွတ်တော်တွင်ဝင်ရောက်ခဲ့ပြီးဒုတိယအကြိမ်လွတ်တော်အစည်းအဝေးတွေစခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကိုပြည်သူတွေကသမိုင်းဝင်တဲ့နေ့တနေ့လို့သတ်မှတ်ခဲ့ကြသလိုနိုင်ငံတကာအတိုင်းအဝန်းကလည်းကြိုဆိုဂုဏ်ပြုခဲ့ကြပါရယ်။ထို့အတူလွှတ်တော်ကိုယ်စားလှယ်အသစ်တွေကလည်းပြည်သူတွေအတွက်အတက်နိုင်ဆုံးကြိုးစားဆောင်ရွက်သွားမယ်လို့ကတိကဝတ်ပေးခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနထိုးကြီးမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်လူငယ်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ကိုနိုင်ထူအောင်ကတော့ဒီလွှတ်တော်တက်တက်မှာပြည်သူတွေအတွက်အစွမ်းကုန်ကြိုးစားဆောင်ရွက်သွားမယ်လို့ဆိုပါတယ
်။အဲကျွန်တော်တို့ဒီလွှတ်တော်နဲ့ပတ်သက်လို့တော့ဒီအရင်လွှတ်တော်အားမရခဲ့တဲ့ဒီလိုရှိတာပေါ့။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အမှတ်ခံနိုင်တာကတော့ကျွန်တော်တို့ဒီကိုယ်စွမ်းရှိသေးရဲ့ဉာဏ်စွမ်းရှိသေးရဲ့တော့အစွမ်းကုန်ကြိုးစားမှာပေါ့။ကျွန်တော်အပါအဝင်ဒီလွှတ်တော်ကိုယ်စားလှယ်အသစ်အားလုံးကလည်းကြိုးစားမယ်လို့ယုံကြည်ပါတယ်။လူထုရဲ့ဆန္ဒတွေအားလုံးကို ့ဖြည့်ဆည်းဖို့ဆိုတာခက်ခဲတွေရှိပြမယ်လေကျွန်တော်တို့ကအစွမ်းကုန်ကြိုးစားတဲ့အကြောင်းလူလူချင်းနဲ့နိုင်တဲ့အတိုင်းဓာတ်တွေကိုစူးစမ်းနိုင်တယ်လို့ထင်ပါတယ်ခင်
ဗျ။ဒါ့အပြင်ရခိုင်မျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်မထူမေကလည်းတိုင်းရင်းသားများလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်နိုင်ဖို့စူးစမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်။
ဖက်ဒရယ်ကိုသွားမယ်ဆိုလို့ရှိရင်တော့တခြားတဲ့ကျွန်တော်တို့တိုင်းရင်းသားအပေါင်းဝင်မြန်မာနိုင်ငံသူနိုင်ငံသားများဒီ9နှစ်အတောအတွင်းမှာအကိုရဲ့တိုင်းပြည်အတွက်နေပြီးတော့ကျမတို့ကကိုစန်းညွန်စန်းရှိတဲ့လောက်ပေါ့နော်အဒီကျူးစောတော့မှာဖြစ်ပါတယ်အဲကျူးစာခွင့်ရှိအောင်လဲကျမတို့ထင်ပါတယ်တိုင်းရင်းသားတွေခေါင်းဆောင်တွေအဲဖြစ်လာတဲ့အဲပုံစံကိုကကျမတို့နိုင်ငံရဲ့အပြောင်းလဲရဲ့အဲပထမခြေလှမ်းပေါ့နော်ဒါကမှတစင်ကျမတို့မြန်မာနိုင်ငံမှာအာဒီအမျိုးသားနိုင်ငံများဖြင့်အဲအမျိုးသားပြည်နယ်များဖြင့်တည်ထောင်တဲ့အဲတိုင်းရင်းသားများလိုလာတဲ့ဖက်ဒရယ်ကိုကျမတို့9နှစ်တော်မှာပေါ်ပေါက်လာလိမ့်မယ်လို့တော့ယုံကြည်ပါတယ်ရှင
်ဒီတစ်ခေါက်လွတ်တော်တက်တက်မှာတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေလူငယ်နဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအတော်များများဝင်ရောက်ခဲ့ကြတာပါဒါအပြင်အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းလွတ်တော်နှစ်ရက်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုတိုင်းရင်းသားကိုယ်စားလှယ်တွေကိုနေရာပေးလာသလိုတိုင်းနယ်ပြည်နယ်အုပ်ချုပ်ရေးဘိုင်းတွေမှာတိုင်းရင်းသားတွေကိုနေရာပေးသွားမယ်လို့ပြောဆိုထားပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအခန်း1နိုင်ငံတော်အခြေခံမူများရဲ့ပုံမှန်6စာအရနိုင်ငံတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခန်းကဏ္ဍမှာတမရောကပါဝင်ထမ်းဆောင်နိုင်ရေကိုအစဉ်တစိုက်ဥတည်ရဲလို့ဆိုထားတဲ့အတွက်ကြောင့်မလို့လွှတ်တော်တွေမှာတမရောသားကိုစလဲ25ရာခိုင်နှုန်းဟာဘူနေမြဲကြာနေမြဲအတိုင်းပဲနေရာယူနေဆဲဖြစ်ပါတယ်ပုံမှန်436အရပြည်အောင်စုလွှတ်တော်အတွင်းမှာဥပဒေတစ်ခုကိုပြင်ဆင်ခြင်းရင်လွှတ်တော်ကိုစလဲရဲ့85ရာခိုင်နှုန်းကျော်ထောက်ခံချက်လိုအပ်တာကြောင့်အခြေခံဥပဒေကိုပြင်ဆင်နိုင်မှုတမရောသားကိုစလဲရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်ဒေါန်ဆန်းစုကြည်တမနာဖြစ်ဖို့အတားအဆီးဖြစ်နေတဲ့ပုံမှန်59စာလုံးအပြင်ပုံမှန်436တို့ကိုပြင်ဆင်နိုင်မှု NLD ပါတီဝင်တွေစူးစမ်းသွားမယ်လို့ပြောဆိုထားပေမဲ့လည်းတမရော်သားထိတ်တန့်ခေါင်းဆောင်တူကတော့အခြေခံဥပဒေအတိုင်းဆောင်ရွက်သွားမယ်လို့ VOA ကိုပြောဆိုထားပါတယ်။ဒါကြောင့်ပင်နီလွတ်တော်ကြီးရဲ့လို့လူအများကတင်စားခေါ်ဝေါ်ကြတဲ့ဒီတစ်ခေါက်လွတ်တော်တတ်တတ်မှာတိုင်းပြည်ရဲ့လိုအပ်ချက်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးပညာရေးနဲ့ကျန်းမာရေးဘိုင်းတွေအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုအရေးတွေမှာအနိုင်ရပါတီနဲ့တမရော်သားကုစလဲတွေကြားထိတ်တန့်ရင်ဆိုင်နေရအောင်ပါပါပြည်သူတွေအများစုကတော့သူတို့ယုံကြည်ရာပါတီကိုမဲပေးဆုံးဖြတ်ခဲ့ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေတင်မြှောက်ခဲ့တဲ့အတွက်မျှော်လင့်ချက်တပွေးတဝိုင်းနဲ့ဒီထက်ပိုကောင်းမွန်တဲ့အပြောင်းအလဲကိုစောင့်မျှော်နေကြပါတယ်ဒါအပြင်ပြည်သူတွေအကျိုးဆောင်ရွက်ပေးနိုင်တဲ့လွှတ်တော်တွေအသက်ဝင်လာဖို့လည်းမျှော်လင့်ချက်ကိုစီနဲ့လိုလားနေကြပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြခဲ့တာပါဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ American ရွေးကောက်ပွဲအကြောင်းနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ် American ပြည်ထောင်စု New Hampshire ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတလောင်းဖြစ်ရေးပနားမမဲပေးပွဲမှာ Democratic Party ဘက်ကအထက်လွှတ်တော်မှ Bernie Sanders ကအနိုင်ရခဲ့ပြီး Republican Party ဘက်ကတထေးကြီး Donald Trump ကအနိုင်ရခဲ့ပါတယ်မဲ90ရာခိုင်နှုန်းလောက်ရေးတွက်ပြီးချိန်မှာ Mr. Sanders ကနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ထက်မဲ20ရာခိုင်နှုန်းလောက်အသာနဲ့နိုင်ခဲ့တာပါ။ Donald Trump ကလည်း35ရာခိုင်နှုန်းလောက်မဲရပြီးတခြား Republican ကိုယ်စားလှယ်လောင်းတွေကိုအနိုင်ရခဲ့တာပါ။ဒီရလတွေက80ပြန်ဆန်ရမယ့်မဲပေးပွဲတွေပေါ်ဘလို့တည်ရောက်မှုရှိမလဲ။ Bernie Sanders နဲ့ Donald Trump တို့နှစ်ယောက်ကြားဘလို့ဆင်တူနေတဲ့ဆွဲဆောင်မှုတွေရှိနေတယ်လဲဆိုတာကိုမဆုမြမွန်ကတင်ပြပါလိမ့်မယ်ရှင်။
American သမ္မတလောင်းဖြစ်ရေးစ조사နေသူတွေအတွက်အရေးပါတဲ့မဲဆန္ဒနယ်တစ်ခုဖြစ်တဲ့ New Hampshire ပြည်နယ်ကပနာမမဲပေးပွဲတွေမှာ Democratic Party ဘက်ကအထက်လွှတ်တော်အမတ် Bernie Sanders နဲ့ Republican Party ဘက်ကတထေးကြီး Donald Trump ကအနိုင်ရရှိခဲ့ကြပါတယ်။ပထမဆုံးပါတီတွင်မဲပေးပွဲတွေကျင်းပခဲ့တဲ့ Iowa ပြည်နယ်မှာတော့ Donald Trump ရှုံးနေခဲ့လို့အခြေအနေမကောင်းတော့ဘူးလို့တော်တော်များများထင်ခဲ့ပေမဲ့ New Hampshire မှာတော့တခြားပြိုင်ဘက်တွေကိုအပြတ်အသတ်အနိုင်ရခဲ့တာကြောင့်ဆက်ပြီးတော့အခြေအနေကောင်းနေနိုင်တယ်လို့ Saint and Slam College ကနိုင်ငံရေးသိပ္ပံဌာနလက်ထောက်ပါမောက်ခ Chris Galdery ကသုံးသပ်ပါတယ်
The big result for the Republicans is that Donald Trump has righted his campaign. A lot of people thought that losing in Iowa would be the end of his campaign, an existential blow to it.
Donald Trump and his Tom Carolina ပြည်နယ်မှာလည်းဆက်ပြီးတော့အခြေအနေအတော်လေးကောင်းနိုင်ချေရှိပါတယ်။ဒါကြောင့်မလို့သူ့ကိုဘယ်သူနိုင်နိုင်မလဲဆိုတာ Republican Party ဘက်ကမေးခွန်းထုတ်เสียဖြစ်လာပါတယ်။သမရလောင်းဖြစ်ဖို့ပြန်ဆိုင်နေဆိုရင်လက်ရှိတာဝန်ရှိနေသူတွေတခြားပါတီခေါင်းဆောင်တွေရဲ့ထောက်ခံမှုရတဲ့သူမျိုးလို့မျှော်လင့်ထားကြပေမဲ့လောလောဆယ် Trump စီမှာအဲ့လိုမျိုးထောက်ခံမှုမျိုးတစ်ခုမှရမထားပါဘူး။ဒါပေမဲ့အဲ့လိုမျိုးထောက်ခံမှုရထားတဲ့တခြားရှင်ပြိုင်နေသူတွေကိုကြည့်လို့ရှိရင်အဖြစ်ဆိုးမသွားတဲ့အခြေအနေမှာပဲရှိနေကြပါတယ
်။ Democratic Party ဘက်မှာတော့ Democratic Socialist လို့သူ့ကိုယ်သူကြေညာထားတဲ့ Bernie Sanders ကအနိုင်ရရှိခဲ့တာပါ။ဒီပြည်နယ်မှာသူနဲ့ပြန်ပက် Hillary Clinton ရှုံးခဲ့တာက Clinton အတွက်အထင်အရှားဖြစ်တယ်လို့နိုင်ငံရေးအကြက်ခတ်တွေကပြောနေပါတယ်။ဘာကြောင့်လဲဆိုတော့အရင်တစ်ခေါက်သမ္မတလောင်းပြိုင်ဆိုင်ပွဲမှာ Clinton ကဒီပြည်နယ်မှာ Barack Obama ကိုအနိုင်ရရှိခဲ့တာဖြစ်တယ်လို့သူ့ရဲ့ခင်ပွန်းသမ္မတဟောင်း Bill Clinton ကလည်းသူပြိုင်ဆိုင်ခဲ့စဉ်တုန်းကဒီပြည်နယ်မှာပဲအနိုင်ရထားခဲ့ပူပါတယ်။ အခုတစ်ခါမှာတော့ကလင်တန်နဲ့ပြိုင်ဘက်ဘာနီဆန်ဒက်စ်အပေါ်လွတ်လပ်တဲ့အတွေ့အမြင်ရှိသူတွေလူငယ်တွေရဲ့ထောက်ခံမှုအတော်လေးရရှိခဲ့ပုံရပါတယ်။ဒါကြောင့်အင်္ဂါနေ့တုန်းကနယူးဟမ်ရှက်ပြည်နယ်ရွေးကောက်ပွဲရလဒ်ကြောင့်ကလင်တန်အောင်နိုင်ရေးအဖွဲ့အတွက်အကြီးအကျယ်ပြန်လည်သုံးသပ်စရာဖြစ်တယ်လို့နိုင်ငံရေးသိပ္ပံပညာရှင်ကထောက်ပြပါတယ်။
The other alternative is that Sanders was doing something unique here that he can do in Nevada, that he can do in South Carolina, where even if he doesn't win, he can do very well, he can rack up delegates.
New Hampshire ma Sanders tu tu ja ya la ya nai ga de lu Nevada town Carolina pi ne ri ma le tu anai ma ya yin naw ma a chi ni a to le kaung nai ma le me bi me ku sle ri tu ba paw lou nai ma le me di lo Clinton online a phwe ni ne ga shoun ga ya da ga me swe si yong ne sa ga ri chaung la tu lo me swe si yong hmu ri chaung laကလင်တန်ကြောင့်ပဲလားဒါမှမဟုတ်လဲဆန်ဒါစ်အောင်နိုင်ရေးစီယုံမှုကနေပြီးတော့ဘာကိုအတူနိုင်မလဲဆိုတာမျိုးကိုသုံးသပ်ဖို့လိုအပ်နေပါပြီ
။အင်္ဂါနေ့တုန်းကနယူးဟမ်ရှယ်မှာအနိုင်ရခဲ့တဲ့ Republican စီးပွားရေးသမားကြီး Donald Trump နဲ့ Democratic Socialist ဝါဒီ Bernie Sanders တို့နှစ်ယောက်ကြားအင်မတန်ကွာခြားတဲ့အမြင်တွေရှိနေပေမဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်တဲ့အချက်မှာတော့အတော်လေးဆင်တူနေတယ်လို့လည်းသူကထောက်ပြပါဗ
ျ။ I think there are a lot of people who look at Donald Trump and look at Bernie Sanders and see people who want to shake things up.We're willing to say hey the system is rigged there's something wrong with it and you're suffering as a result of it and somebody else is doing better
Donald Trump နဲ့ Bernie Sanders တို့ညောင်လုံးကလက်ရှိအခြေအနေတွေပြောင်းသွားအောင်လုပ်ချင်သူတွေဖြစ်တယ်လို့မြင်ရသူတွေကအများကြီးပါစနစ်ကြီးကယိုယွင်းနေတယ်အဲ့ဒါကြောင့်မလို့အကျိုးဆက်တွေကိုခင်ဗျားတို့ခံနေရတာအဲ့ဒါကြောင့်တခြားသူကခင်ဗျားတို့ထက်ပိုကောင်းစားနေတာဆိုတာမျိုးသူတို့ကပြောဖို့ဝန်မလေးကြပါဘူးသူတို့နှစ်ယောက်ရဲ့မူဝါဒတွေပြင်ဆင်တဲ့ဆိုတဲ့အကြံပြုချက်တွေကတစ်ကိုကွဲပါတယ်ဘာကြောင့်ဒီအခြေအနေရောက်နေကြတယ်လဲဆိုတာထောက်ပြပုံချင်းကလည်းကွာပါတယ်ဒါပေမဲ့မက်ဆနာရှင်တွေဘက်ကကြတော့ဘသူကပူကောင်းအောင်လုပ်နိုင်မလဲဆိုတာကြည့်တော့သူတို့နှစ်ယောက်လုံးကအတိုင်းအတာတစ်ခုထိမက်ဆနာရှင်တွေကိုဆွဲဆောင်နိုင်တယ်လို့ကျွန်တော်ထင်ပါတယ
်။ New Hampshire ပြည်နယ် Saint Anne's Slam College ကနိုင်ငံရေးသိပ္ပံဌာနလက်ထောက်ပါမောက်ခ Chris Geldery တုံ့တက်ပြခဲ့တာဖြစ်ပါတယ်။ပါတီနှစ်ခုလုံးကနောက်ထပ်အဆင့်သမ္မတလောင်းပြိုင်ဆိုင်ပွဲတွေကို February 20ရက်နေ့မှာကျင်းပဖို့ရှိတာကြောင့်အင်္ဂါနေ့တုန်းကအနိုင်ရရှိခဲ့သူတွေရောရှုံးနိမ့်ခဲ့သူတွေပါလာမယ့်မဲပေးပွဲတွေမှာမက်ဆနာရှင်တွေရဲ့ထောက်ခံမှုရဖို့အယုံဆိုင်မဲဆွေနေကြပြီဖြစ်ပါရဲ့ရှင
်။မဆုမြမတင်ပြခဲ့တာပါ။အခုတော့သတင်းအချင်းချုပ်ကိုကိုကြကြောသိန်းကကြီးညာပေးပါမယ်ရှင
်။အင်္ဂါနေ့ကလုပ်တဲ့ New Hampshire Primary အမေရိကန်သမ္မတလောင်ပနာမရွေးချယ်ပွဲမှာ Democratic Party ဘက်ကအထက်လွှတ်တော်မှ Bernie Sanders အနိုင်ရပြီး Republican Party ဘက်မှာတော့ Billionaire သတိကြီး Donald Trump ကအနိုင်ရသွားပါတယ်။ဒါအပြင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်ပနာမရွေးချယ်ပွဲတွေမှာသူတို့နှစ်ယောက်ပထမဆုံးအနိုင်ရတာပါ။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်သည့်ဖြစ်ခန့်အဖို့သမ္မတဘရက်အိုဘားမားကအမည်စင်းတင်သွင်းထားတဲ့ Wyand Gentleman Scott Marcial ကိုကန့်ကွက်မဲမရှိဘဲထောက်ခံမဲ90အပြည့်နဲ့အမေရိကန်ထက်လွှတ်တော်ကအင်္ဂါနေ့မှာတင်ကြီးတင်ညွတ်တဲ့အတည်ပြုပေးလိုက်ပါပြီ။ Mr. Marcial ဟာအရှိအာရှရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ် 2013 ခုနှစ်ခရစ်ကတာဝန်ယူထားတာပါ။လက်ရှိတန်မတ်ကြီး Derek Mitchell နေရာမှာအစားထိုးတာဝန်ယူမဲ့ Mr. Marcial ဟာ Vietnam, Philippines, Indonesia, Turkey နဲ့ Brazil နိုင်ငံတွေမှာလည်းတာဝန်ထမ်းဆောင်မှုပါပဲ။အမေရိကန်သမ္မတဘရက်အိုဘားမားနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံဖွဲ့ဝင်နိုင်ငံ10နိုင်ငံကကောင်းဆောင်တွေကယ်လီဖိုးနီးယားပြည်နယ်ပမ်စပရင်စ်အရက်ကကြေးလက်အင်ဂျန်ဝန်ကြီးထဲမှာနောက်သတင်းပတ်အတွင်းထိပ်သီးဆွေးနွေးပွဲလုပ်ဖို့ရှိပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ကသူ့နယ်မြေပိုင်ဆိုင်ကြောင်းပိုးပြီးတော့ပြတ်တလာတဲ့လုပ်ရက်တွေလုပ်နေတဲ့အချိန်မှာပဲအခုအစည်းအဝေးကိုကျင်းပကြဖို့ရှိတာပါ။တိုင်ဝမ်ကျွန်းတောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကငလျင်ကြီးလှုပ်လို့ပြိုကျသွားတဲ့လူနေအဆောက်အဦတစ်ခုကိုဆော့လုတာမှာတာဝန်ရှိသူကိုဖမ်းထားပါတယ်။ကလေးရန်တန်းကနေအသက်မသေးကျန်ရစ်သူတွေရှိနေအောင်မလားဆိုတဲ့မျှော်လင့်ချက်နဲ့အပြည့်စည်းပုံတွေကြားထဲမှာရှာဖွေရေးကိုလည်းဆက်လုပ်နေပါတယ်။တိုင်နမ်းမျိုးကဝေကွန်း Golden Dragon 18ထပ်အဆောက်အဦကိုတိစောက်ခဲ့တဲ့ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းနဲ့အကြီးအကဲဟောင်းနှစ်ဦးကိုဖမ်းထားတာပါခင်ဗျာ
။တည်င်းအချင်းချုပ်ကိုကုချွချုပ်သိန်းကကြေညာပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Finance ဖြစ်ပါတယ်။ View American တန်ညက်နေပဲမြန်မာပိုင်းစီစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှာဖို့ပါ
This program has come to you from the Voice of America, Washington.